ကချင်ပြည်နယ်အတွင်းဘေးကင်းလုံခြုံတဲ့လူမှုပတ်ဝန်းကျင်ဖန်တီးပေးပြီးစစ်ကြောင့်ဖြစ်ခဲ့ရတဲ့စိတ်ပိုင်းဆိုင်ရာကုစားမှုတွေစနစ်တကျဆောင်ရွက်ပေးပြီးမှသာကချင်စစ်ပီးဒုက္ခသည်တွေနေရပြန်တင်တယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဒီသတင်းပတ်အတွင်းမှာပဲဝိုင်းမော်ကစစ်ဆောင်ပြည်သူတွေကိုနေရရင်ပြန်လူတဲ့ဆန္ဒရှိမရှိဆိုတာကိုလည်းမြို့နယ်အုပ်ချုပ်ရေးမှူးတွေကဆန္ဒသဘောထားကောက်ခံနေကြပါတယ်။ကချင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘယ်လိုအခြေအနေရှိပါသလဲ။မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာဆိုရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ်ဖွဲ့ KIA တို့ကြား2012ခုနှစ်ဇွန်လကနေစလို့ကချင်ပြည်နယ်အတွင်းမှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အတွက်ကချင်ဒေသခံပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာအခုဆိုရင်တော့၈နှစ်ကျော်၉နှစ်ထဲရောက်လာနေပါပြီ။ဒီစစ်ဆောင်တသိန်းကျော်နေရရင်ပြန်လဲအခြေချနေထိုင်ရေးအတွက်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်ရေကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေပေမဲ့လို့အိုးရင်စုခွာထွက်ပြေးခဲ့ကြရတဲ့စစ်ဆောင်ဒုက္ခသည်တွေနေရရင်ကိုကောင်းကောင်းမွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးပြန်လဲအခြေချနေထိုင်ရေးလုပ်ငန်းတွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်မှုဒုက္ခသည်တွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကပဲကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွေကရက်ွက်ကျေးရွာအုပ်စုတွေကစစ်ဆောင်စခန်းတွေကနေတဲ့ပြည်သူတွေအနေနဲ့အခုခါမှာတော့နေမြေအခြေအနေတည်ငြိမ်အေးချမ်းလာလို့မိမိတို့မူရင်းဒေသကိုပြန်လည်ရွှေ့ပြောင်းလိုခြင်းရှိမရှိနဲ့တခြားတင်ပြလိုတဲ့ဆန္ဒသဘောထားတွေစက်တင်ဘာလ30နောက်ဆုံးထားပေးဖို့မြကြီးနားခရိုင်ဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးကအကြောင်းကြားစာတွေပေးပို့ခဲ့တာပါဒီပေါ်မှာတော့ကချင်လူမျိုးရေးအဖွဲ့ KIAO နဲ့မြမစိုးရနောက်စစ်တပ်တို့ကြားခိုင်မာတဲ့ငြိမ်းချမ်းရေးသဘောတူလက်မှတ်ရေးထိုးပြီးဒေသတွင်းအေးချမ်းတည်ငြိမ်မှုရှိမှကချင်စစ်ဘေးဒုက္ခသည်တွေနေရက်ကိုပြန်တင်တယ်လို့ကချင်ပြည်နယ်မြကြီးနားမြို့လူမှုဖွံ့ဖြိုးရေးအဖွဲ့မြကြီးနားရဲ့ဥက္ကဋ္ဌဦးစောချက်ကအကြံပြုပါတယ
်အခုကျွန်တော်မြင်ပြောရမယ်ဆိုတော့ဒီချစ်နှစ်ကျော်သွားပြီခုနှစ်ခဲဝင်ပြီပေါ့နော်တက်တွဲချောင်းဝင်မှနေတာကဒါပေမဲ့ဒီတိုင်းဖိအားပေးတဲ့အနေနဲ့ဒီ IDP တွေကိုဇွတ်ပြန်ခိုင်းမယ်ဆိုတော့ဒါကျွန်တော်အနေနဲ့ကဒါတဘာဝမကြဘူးသူတို့တချို့တော့မှ budgetary ဆိုတဲ့တော့မှသူတို့မချုပ်သေးဘဲနဲ့အချိန်မှာပြည်သူတွေကိုပြန်ခိုင်းတယ်ဆိုရင်ဈေးနဲ့ပြန်ကောက်တယ်ဆိုတော့သူတို့ကလုံခြုံမှုမရှိဘူးပေါ့အချိန်မရွေးတိုက်ပွဲပြန်ဖြစ်လာနေတဲ့အနေအထားရှိတယ်အဲ့ဒါကြောင့်ကျွန်တော်အနေနဲ့ဆိုတော့အဲ့ဒါကတကယ် concern ဖြစ်တာပေါ့နော်
ဒါအပြင်ကချင်စည်ရေးပြိပခရီကြားမှာအိုအိနေဆွန့်ခွာအသက်ဘေးကနေလူပြေးကြရတဲ့ကချင်ပြည်သူတွေအတွက်နေ့စဉ်လူမှုပတ်ဝန်းကျင်ပုံမှန်ဘဝတွေမှာပြန်လည်ရပ်တည်နိုင်ဖို့နဲ့ရုပ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးတင်သလိုစိတ်ပိုင်းဆိုင်ရာကုထုံးတွေနဲ့လည်းဝိုင်းဝန်းကူညီပေးကြဖို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးပါလို့ဦးစောချက်ကပြောပါတယ
်။တကယ်လို့များဟိုပိုင်လက်ထရီထိုးပြီးမှစာချုပ်ထုတ်ပြီးမှသူတို့နေရပ်ပြန်သွားရင်တောင်မှဒီစိတ်သက်ပိုင်းဆိုင်ရာရော resettlement block ပဲလို့လို့ငကူအတိုင်းတကယ်သူနေထားခဲ့တဲ့အတိုင်းရောက်ကတော့နိပောင်းစနစ်နိပန်ရက်စတဘန်ကျန်လို့ကြမဲ့နေထားရှိတယ်။ဘာဖြစ်လို့ဆိုတော့တောတော်ဖြစ်သွားပြီလေ။တောတော်ဖြစ်သွားပြီအနေထားမှာတစ်ချက်ပြီးတော့သူတို့ရဲ့ train off ticket နေတဲ့ဘာမှမရှိတော့ဘူး။အိမ်ကလေးအကုန်လုံးတောတော်နဲ့ဖြစ်ကုန်ပြီလေ။ကိုက၈နှစ်9နှစ်ဖြစ်သွားတယ်ဆိုတော့ဘာမှအတူမှလူတော်မသွားတဲ့နေရာကြီးဖြစ်သွားတယ်ဆိုတော့သူတို့ရဲ့စိတ်ပစ္စာရရောသူတို့ရဲ့ဒီ moral ဘယ်ရောသူတို့ကိုပြန်နေကုစားတဲ့အနေနဲ့ကျွန်တော်တို့ဒီစစ်မချောင်တဲ့ပြည်သူတွေနဲ့တသားတည်းဖြစ်အောင်တော့ကျွန်တော်တို့တော်ဝင်ချီတဲ့အနာပဲဖွဲ့စည်းအတီးတီးကနဲ့အလေးအမြန်ဒါကိုကုစားတင်လို့ကျွန်တော်မြင်တယ်။အင်တက်အားတဲ့အနာပိုင်းအဖွဲ့စည်းရောပြည်ထောင်စုအစိုးရရောပြည်တော်ပြည်နယ်အစိုးရရော yes or ရောပြည်တော်ဘာသာရေးအစည်းအဝေးကအကောင်းဆောင်တွေရောပြည်တော်လက်နက်ကိုင်တပ်ဖွဲ့တွေရောဒီဟာကိုဟိုပြည်သူတို့ချို့တွေကိုစွန့်စွန့်တမန်လုပေးနိုင်ရင်တော့အနေနဲ့အများတော့ကျွန်တော်တို့ဒီအကြီးပြည်တွေတွေလည်းချိန်ရမှုရှိမယ်လို့ကျွန်တော်ယုံကြည်တယ်
အထူးသဖြင့်ကတော့စစ်ဘေးရှောင်ပြည်သူတွေနေရရင်ကိုပြန်ကြတဲ့အခါမှာသူတို့နေရတွေပါစစ်တပ်စစ်စခန်းချထားတာမျိုးစစ်အရေးရောင်နေမရှိဖို့လိုပြီးစစ်ရှောင်ပြည်သူတွေရဲ့စိတ်ထဲအမှန်တကယ်လုံခြုံစိတ်ချမှုရှိဖို့လိုပါတယ်လို့ကချင်အရေးလှုပ်ရှားသူတူဦးဖြစ်တဲ့ကချင်နေချင်းခရိုင်အဖွဲ့ချုပ်ကကိုထွေအောင်ကအကြံပြုပါတယ
်ကျွန်တော်မြင်ကြတော့ဒီမှာရွာဒီမှာပြန်ဖို့ကျတော့တိတ်အချိန်မပြေတော့တေးဘူးလို့ထင်တယ်ကြစစ်ပြေးတွေတလာတဲ့အချိန်မှာကျတော့ရွာတွေမှာအင်ကားလိုပဲနှစ်ဖက်ကစ်တိုက်လည်းမရှိဘူးပြီးလို့ရှိရင်ပညာရေးဘိုင်းလည်းကြောင်းရပါရဲ့ဖွင့်ထားမယ်အကုန်လုံးအတိတ်ကတော့နှစ်ဖက်စစ်တပ်တွေမရှိဘူးအရေးကြီးတယ်ရွာမှာဆိုကျွန်တော်ကစစ်သားဆိုရင်ခွေးတောင်ကြောက်ရတယ်နော်အဲဆိုတော့စစ်သားတွေမရှိဘူးအရေးကြီးတယ်လုံခြုံရနေတယ်ပေါ့
အဆိုရဘက IDP ဒုက္ခသည်စခန်းနေပိတ်သိမ်းဖို့နဲ့စစ်ဆောင်ပြည်သူတွေပြန်ပို့ဖို့စီစဉ်နေပေမဲ့လည်းအခုချိန်အထိကတော့ကချင်လူမျိုးရေးအဖွဲ့ KIO နဲ့မြမအဆိုရတို့ကြားမှာငြိမ်းချမ်းရေးဆွေးနွေးမှုတွေကတောင်မတရေမကျဖြစ်နေစေဖြစ်ပါတယ်ဒုက္ခသည်တွေဟာအခုချိန်အထိဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်နေကြရစေဖြစ်ပြီးဒီဒုက္ခသည်စခန်းတွေထဲမှာလည်းအရေးပေါ်လိုအပ်ချက်တွေများသာရှိနေပါသေးတယ်လို့ကချင်စစ်ဆောင်ပြည်သူရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်